ဆရာနာသင်ခံထားရတဲ့မြန်မာနိုင်ငံမှာ COVID-19 တတိယလိုင်းဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်ဆေးဝါးအကူအညီအရေးပေါ်လိုအပ်နေကြောင်းခရီးယံယဟမကာဒီနယ်ချားလ်စ်ဘိုကမြစ်တရက်ခံလိုက်ပါတယ်။တနက်ကင်ထားသူတွေတနက်တေချထားပြီးဖျားသခင်ရဲ့အမည်နာမတော်အားဖြင့်ဆေးကုသမှုတွေအများဆုံးလှုပ်ဆောင်ပေးကြပါ။လူအသက်ကိုကယ်တင်ဖို့အတွက်အားလုံးညီညွတ်ကြပါ။မြန်မာပြည်သူတွေဟာကုသမှုဆေးဝါးနဲ့အစားအစာတွေလိုအပ်နေပါတယ်။ဆရာဝန်တွေအားလုံးထွက်လာကြပြီးအသက်တွေကိုကယ်တင်ပေးကြပါလို့ကာဒီနယ်ချားလ်စ်ဘိုကပြောပါတယ်။မြန်မာနိုင်ငံဟာကိုဗစ်ပြိပခါနဲ့တိုင်းပြည်စီးပွားပြိုကျမှုစတဲ့စင်ခုံမှုကြီးသုံးခုနဲ့ရင်ဆိုင်နေရတယ်လို့လည်းကာဒီနယ်ချားလ်စ်ဘိုကပြောပါတယ်။အသက်ရှူဖို့အခက်အခဲဖြစ်နေကြတဲ့ COVID-19 ဝေဒနာတွေနေ့တည်းတူကအောက်ဆီဂျင်ရနိုင်ဖို့ရုန်းကန်နေကြရတဲ့အခြေအနေကိုထောက်ပြပြီးမြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းနဲ့စေတနာဝန်ထမ်းအရေးအတွက်ညှပ်ပါနေတာကြောင့်အခြေအနေဟာထိမနိုင်သိမရတဲ့အဖြစ်ကိုရောက်နေပြီလို့လည်းယဟအမတ်ချားလ်စ်ဘိုကပြောပါတယ်။မြန်မာနိုင်ငံလူဦးရေစုစုပေါင်းရဲ့20ရာခိုင်နှုန်းလောက်မှာရောဂါပိုးကူးစက်နိုင်ကြောင်းနဲ့နိုင်ငံအတွင်းကမြို့ပေါင်း90ရာခိုင်နှုန်းမှာရောဂါပိုးကူးစက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြောင်းလည်းမြန်မာနိုင်ငံကက်သလစ်ဖုန်းတော်ကြီးများညီလာခံရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကာဒီနယ်ချားလ်စ်ဘိုကပြောပါတယ်ခင်ဗျာ။